အစ္စရေးနဲ့အဖြစ်ခက်ရစေလေဗနွန်ရဲ့ဆုံးဖြတ်ချက်မှန်သမျှကိုအီရန်ကထောက်ခံကြောင်းအီရန်အကြီးအကဲအရာရှိတစ်ဦးကတောက်ချနေမှာပြောလိုက်ပါတယ်။ဒါဟာလေဗနွန်ကအီရန်မဟာမိတ်ဟက်စ်ဘိုလာအဖွဲ့နဲ့အစ္စရေးကြားအပြည့်ရဖို့အမေရိကန်နဲ့တခြားနိုင်ငံတွေကကြိုးစားနေချိန်မှာပဲအီရန်ကပဋိပက္ခကိုအဆုံးသတ်လို့တဲ့သဘောထားပြသတာဖြစ်ပါတယ်။လေဗနွန်ဆိုင်ရာအမေရိကန်သမ္မတလီစာအမေရိကန်သမ္မတလီစာဂျွန်ဆန်ကဟက်စ်ဘိုလာကိုစားပြုဆွေးနွေးပွဲကိုဦးဆောင်နေတဲ့လေဗနွန်လွှတ်တော်ဥက္ကဋ္ဌနီဘိုင်းဘီရီကိုအစ္စရေးဟက်စ်ဘိုလာညီညာရေးအစိုးရရဲ့မူကြမ်းနဲ့ဆောင်ပေးပို့ထားတဲ့ဆိုတဲ့သတင်းတွေလေဗနွန်တာဝန်ရှိသူတွေနဲ့မီဒီယာမှာဖော်ပြပြီးတရက်အကြာမှာအီရန်အကြံပေးအလီလာရီဂျန်နီရဲ့လေဗနွန်ခီးထွက်လာတာပါ။အမေရိကန်ဘက်ကတော့ညီညာရေးအစိုးရရဲ့အသေးစိတ်ကိုထုတ်ပြန်ခြင်းမရှိသေးပါဘူး။ဒီချိန်ထဲမှာပဲအစ္စရေးဟာဟက်စ်ဘိုလာထိန်းချုပ်ထားတဲ့ဘေရွတ်မြို့တောင်ပိုင်းစင်တီဘုံဒေသတွေကိုလေကြောင်းတိုက်ခိုက်မှုတွေ၄ရက်ဆက်ပြုလုပ်နေပါတယ်။အီရန်ခေါင်းဆောင်ကြီးအရတ်တိုလာအလီခါမေနီရဲ့အကြီးတန်းအကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဝီဂျန်နီရဲ့တောက်ကြံလေးကဘီရွတ်မြို့တော်ခီးစမှာတော့ညီညာရေးဆွေးနွေးပွဲကိုဦးဆောင်နေတဲ့လွှတ်တော်ဥက္ကဋ္ဌနဲ့တီးခြားတွေ့ဆုံခဲ့တယ်လို့လေဗနွန်ရဲ့အိမ်ဆောင်အစိုးရဝန်ကြီးချုပ်နာချစ်မီကာတီနဲ့လည်းတွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုအပြီးမှာတော့အီရန်ကလေဗနွန်နဲ့အတူအခြေအနေအရရမှာရပ်တည်မှာဖြစ်ကြောင်းလာရဂျီနီကသတင်းတောက်တွေကိုပြောခဲ့ပါတယ်။